နှစ်ပေါင်း20ကျော်မြန်မာအစိုးရနဲ့ဆင်ပြိုင်အစိုးရအဖြစ်ရပ်တည်လာတဲ့ NCGUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရ NCGUB ကိုဖျက်သိမ်းလိုက်ကြောင်းကြေညာလိုက်ပါပြီ။အခုလိုဖျက်သိမ်းလိုက်ပြီးတဲ့နောက်ပိုင်း NCGUB ရဲ့အစိုးရအဖွဲ့ဝင်တဦးချင်းအနေနဲ့ကိုယ်စိတ်ကြိုက်လှုပ်ဆောင်သွားဖို့ရှိတယ်လို့ဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကပြောပါတယ်။နှစ်ပေါင်း20ကျော်အတွင်းဆင်ပြိုင်အစိုးရအဖြစ်ရပ်တည်လာခဲ့တဲ့ကာလဖျက်သိမ်းမှုတစ်လျှောက်မှာNCGUB ရဲ့ဆောင်ရွက်နိုင်ခဲ့သမျှအကျိုးဖြစ်ထွန်းခဲ့မှုတွေနဲ့အားအနေချက်တွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်တင်ဂီထိုက်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းစုရ NCGUB ကိုဒီကနေ့စက်တင်ဘာလ14ရက်နေ့မှာတရားဝင်ဖျက်သိမ်းလိုက်ပါပြီ။မြန်မာနိုင်ငံတွင်းကလက်တလောနိုင်ငံရေးပြုပြင်ပြောင်းလဲမှုဖြစ်ထွန်းမှုတွေဟာမျှော်လင့်ထားသလောက်ဖြစ်ထွန်းမှုမရှိသေးပေမဲ့နိုင်ငံတွင်းအမျိုးသားပြန်လည်ရင်ကြားစေရေးကြိုးပမ်းမှုမှာအထောက်အကူဖြစ်ဖို့ယုံကြည်ချက်နဲ့အမျိုးသားညွန့်ပေါင်းအစိုးရကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကပြောပါတယ
်။ဒီနေ့ရလည်းပဲနိုင်ငံရေးအရာဟလာဒီမှာပြည်တွင်းမှာလည်းပြောင်းလဲမှုတွေဖြစ်နေတယ်ဆက်ပြီးတော့ထောင်းဖို့အတွက်တခါဆန်တမ်းမဖြစ်ဘူးပေါ့နော်ဒီခုပြောင်းလဲနေတဲ့အပြောင်းလဲတွေနဲ့အဲဒါကြောင့်ပါပဲ။
1990ရွေးကောက်ပွဲရလဒ်ကိုအကောင့်ထည့်ဖော်တဲ့အနေနဲ့ပြည်ပမှာအခြေစိုက်ပြီးစင်ပြိုင်အစိုးရအဖြစ်ရပ်တည်လာပြီးဒီနေ့ဒီအချိန်အစိုးရကိုဖျက်သိမ်းလိုက်တဲ့အချိန်ရှေ့ဆက်ဘာတွေလှုပ်ဆောင်သွားဖို့ရှိပါသလဲဆိုတာကိုတော့စင်ပြိုင်အစိုးရအဖွဲ့ဝင်တွေတဦးချင်းစီအနေနဲ့ကိုယ်ပန်းတိုင်နဲ့ကိုယ်လှုပ်ဆောင်သွားဖို့ရှိတယ်ဆိုပြီးဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကအခုလိုပြောပါတယ
်တဦးချင်းပေါ့နော်တဦးချင်းကနေပြီးတော့တို့လုံနိုင်တာတော့တို့လှုပ်ချင်တာအဲဆက်လို့ပေါ့ဟိုတချို့ဟာတွေကလည်းမရှိတော့ဘူးပေါ့ဗျာ။ဘာကြောင့်လဲဆိုတော့ဟိုရင်တုန်းကနော်ဒီတွင်းမှာဖိနှိပ်မှုတွေရှိတယ်။ဒေါအောင်ဆန်းစုကြည်ကဟုတ်လားဒီပေါ့ကိုလည်းထွက်လို့မရနော်ဒီတွင်းမှာလည်းဟုတ်လားအကျေချုပ်ခံနေရအဲ့လိုအခြေအနေနဲ့တော့မတူတော့ဘူးပေါ့နော်မတူတဲ့အတွက်ကျွန်တော်တို့ရဲ့လုပ်ငန်းတချို့ကလည်းလုပ်ဖို့မလိုဘူးပေါ့ဗျာ။
အတိအမှတ်ပြုမခံရတဲ့1990ရွေးကောက်ပွဲရလဒ်ကိုအခြေခံပြီးဖွဲ့ခဲ့တဲ့ NCGUB ဟာဆင်အာနာရှင်စနစ်ချုပ်ငင်းရေး1990ပြည်နှစ်ရွေးကောက်ပွဲရလဒ်ကိုကောင်းထည်ဖော်ရေးပြည်ရင်းငြိမ်းချမ်းရေးမြန်မာပြည်သူအလုံးဒီမိုကရေစီအခွင့်အရေးနဲ့လူ့ခွင့်ရေးအပြည့်အဝရစေမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအတွက်ရည်မှန်းလှုံ့ဆော်ခဲ့တဲ့နှစ်ပေါင်း20ကျော်အတွင်းအကောင်အထည်ဖော်လှုံ့ဆော်နိုင်ခဲ့တာတွေကိုလည်းဒေါက်တာစိန်ဝင်းကအခုလိုပြောပြပါဗျာ
အခြေခံအားဖြင့်တော့ကျွန်တော်တို့လုပ်ရမယ့်အလုပ်တွေကိုလုပ်တယ်။နောက်မှမပြင်းရဲ့ဒီအခြေခံအခြေအနေ on the ground အဖြစ်အပျက်တွေတကယ်ဖြစ်နေတဲ့အဖြစ်အပျက်တွေ human rights ပေါ့နော်ဒီလူ့ခွင့်ရေးချိုးဖောက်နေတဲ့ကိစ္စတွေအဲ့ဒါမျိုးတွေနောက်မှမပြင်းရဲ့အကြောင်းကိုသိအောင်ပေါ့နော်အဲဒါတွေကျွန်တော်တို့လုပ်တယ်။နောက်ပြီးရင်လည်းကုလသမဂ္ဂမှကျွန်တော်တို့အရေးဆိုတယ်နော်အဲဒီနော်ဝေးကနေပြီးတော့စတင်ပြီးတော့ကျွန်တော်တို့ Democratic Voice of Burma စထုတ်တဲ့အခါမှာเนาะကျွန်တော်တို့အများကြီးပါဝင်ပတ်သက်ခဲ့ပါတယ်เนาะကျွန်တော်တို့ထောင်ခဲ့တယ်လို့ပဲပြောလို့ရပါတယ်เนาะကျွန်တော်တို့နော်ဝေးအစိုးရရှိကနေပြီးတော့တောင်းဆိုခဲ့တယ်เนาะနော်ဝေးဒီအတန်လွှင့်ထားတဲ့ institution မှာတန်လွှင့်ဟာကိုအသုံးချပြီးတော့ဗမာပြည်တွင်းကိုเนาะအတန်လွှင့်ဒါတွေလည်းကျွန်တော်တို့လုပ်ခဲ့ပါတယ်နောက်အများနဲ့အတူတူပဲဒီ sanction ပေါ့နော်ဒီ sanction တန်ခတ်ပေးဆိုပေးအလို့ကိုကျွန်တော်တို့တိုက်တွန်းခဲ့ပါတယ
်ဒါပေမဲ့ဆင်အာနာရှင်စနစ်ချုပ်ငြိရေးအတွေ့တော်လိုင်းရေးလုပ်တဲ့နေရာမှာအားမရတဲ့မလုဆောင်နိုင်ခဲ့တာတွေလည်းရှိပါတယ်လို့သူကဆိုပါတယ
်အားမရတာတော့ရှိတာပေါ့ဗျာတော်လိုင်းရေးဆိုတာတော့ဘယ်တော့မှပြည့်စုံတာမဟုတ်ဘူးဗျာဆိုတော့အားမရတာတွေကတော့ရှိတာပေါ့နော်မလုဆောင်နိုင်တာတွေလည်းရှိမှာပေါ့ဒါပေမဲ့ကျွန်တော်တို့စားထွက်ကြတဲ့ကကျွန်တော်တို့တတ်နိုင်သမျှလုပ်မယ်ပြန်နိုင်တယ်များလုပ်မယ်အထူးသဖြင့်တော့ဒီတော်လိုင်းရေးကိုဝင်လေးတဲ့တော်လိုင်းရေးကိုပြတ်သွားမဲ့ဝင်လေးမဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ရှောင်ပါတယ်အများကြီးရှောင်ပါတယ်အထူးသဖြင့်တော့ပြည်တွင်းမှာအနိုင်ရပါတီရှိအဲ့ဒါ NLD ပဲ1990အနိုင်ရပါတီပြည်တွင်းမှာလွတ်တော်ကိုလည်းအများစုရှိတယ်အဲ့တော့အဲ့ဒါတွေနဲ့ကျွန်တော်တို့ကဟုတ်လားဒီစံကျင်မဲ့မဖြစ်ဖို့ပေါ့နော်အဲ့ဒါကိုကျွန်တော်တို့အများကြီးကူးဆိုင်ပါတယ
်အမျိုးသားညွန့်ပေါင်းအစိုးရ NCGUB ကို1990ပြည်နှစ်မှာစတင်ဖွဲ့စည်းခဲ့တာပါ1990ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမြန်မာပြည်သူတွေအနှင်းထားတဲ့တရားဝင်လုံပိုင်권နဲ့အဖွဲ့ချုပ်ရဲ့နိုင်ငံရေးဦးဆောင်မှုအခမ်းကဏ္ဍကိုလေးလေးနက်နက်အတိအမှတ်ပြုလှုပ်ဆောင်ခဲ့တယ်လို့လည်းဆိုပါတယ်ဒါပေမဲ့အခုချိန်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တရားဝင်ပါတီအနေနဲ့ပြန်လည်ရပ်တည်လာပြီးဒေါက်ဆာစုကြည်အပါဝင်1990ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တွေဧပြီလကြားပြတ်ရွေးကောက်ပွဲမှာအနိုင်ရပြီးနိုင်ငံရေးအပြောင်းလဲတွေလည်းပေါ်ပေါက်လာပါတယ်တဲ့ ဒီဖြစ်ထွန်းပေါ်ပေါက်မှုတွေကိုအခြေခံပြီး NCGUB ရဲ့၄နှစ်တစ်ချိန်ကျင်းပတဲ့ညီလာခံမှာစင်ပြိုင်အစိုးရကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တာပါလို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။